ကရင်မျိုးသားစည်းရုံးတက်မာတုံထိန်းချုပ်နယ်မြေညောင်လင်းပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့အရေးပါတဲ့စစ်စခန်းဖြစ်တဲ့မူတဲစခန်းကို KNU နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်ခဲ့တာပါဒီစခန်းဟာတက်မာငါဖပွန်ခရိုင်ထိထောက်ပို့လုပ်ပေးနေတဲ့အရေးပါတဲ့စခန်းဖြစ်တယ်လို့လည်း KNU ဘက်ကဆိုပါတယ်ဒီစခန်းသိမ်းတိုက်ပွဲတွေနှစ်ဖက်ပြစ်ခတ်မှုတွေကြောင့်ဒေသခံ9ဦးထက်မနည်းသေဆုံးခဲ့ရတယ်ဆိုပြီးဒေသခံတဦးကပြောပါတယ
်အထိုင်ကျစခန်းပေါ်မူတဲစခန်းဆိုတာအဲ့စခန်းကိုကျွန်တော် KNU KNA နဲ့ KNDT ကိုအဖွဲ့ပူပေါင်းအဖွဲ့တွေကဝင်တိုက်ကြအောင်ပါ30ရက်နေ့ကနေစပြီးတော့ခုဇန်နဝါရီလဆန်းပိုင်းပေါ်ကျွန်တော်3ရက်နေ့လောက်မှကျွန်တော်ပြီးသွားတာပေါ့စခန်းသိမ်းနိုင်တာပေါ့အဲ့မှာစစ်ကောင်စီကလေချောင်းရောလက်နက်ကြီးရောဟိုအရင်နဲ့မကဘူးဒါလိုက်ဒါကျေလက်နက်ကြီးလေချောင်းနဲ့ကျေလိုက်လက်နက်ကြီးနဲ့တက်တိလိုက်ပေါ့အဲ့နာမရှိနေတက်ရင်လေအကုန်လုံးပေါ့အတူစကန်ကြီးကဦးကျန်တဲ့သူတော့ထွက်စီတဲချောက်လက်နက်ခင်းရအောင်ကြံခဲ့တာပါမယ်တိနေသူကတော့သူစစ်ကောင်စီစစ်သား၈ယောက်တော့တိတယ်ကျွန်တော်ဒီသူတွေကလက်နက်ကြီးထိလို့၅ဦး၆ဦးတော့တိကြမှာနောက်ကျန်တဲ့အဲ့မူတဲ့စကန်ပင်းနာရှိနေရွာတွေကကြေးဝိုင်မှာရှိတဲ့ဒီသူတွေကတော့အကုန်လုံးတိချောက်ထွက်တဲ့ရတော့တော်တဲ့တောင်းနေတယ်
နှစ်ဖက်တိုက်ပွဲတွေစစ်ကောင်စီရဲ့လေကြောင်းတက်ခတ်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်နေရမပြန်နိုင်ဘဲထွက်ပြေးနေရတဲ့ဒုက္ခသည်သိန်းကနန်းနဲ့ရှိနေပြီးအခက်အခဲတွေလည်းရင်ဆိုင်နေရတယ်လို့လည်းဆိုပါတယ်
။ရွာတိုင်းလူပါလူဆယ်ပုံပုံတပုံတော့ပဲဟိုမသွားမလာတဲ့လူရှိတာပေါ့အဲ့မှာကျန်တဲ့လူကတော့အကုန်လုံးတိမ်းရှောင်နေရတာတော်တဲ့တောင်ထဲမှာနေရတယ်တချို့ကကြောင့်နေဖို့ချက်တယ်တချို့ကကြောင့်လည်းကျွန်တော်တို့ဒီဦးနေမို့စစ်မဖြစ်သေးတဲ့နေရာတွေကိုရှောင်နေဒီဟာဦးတည်မလာရဲ့အမရဲ့တိတ်လူပေါင်းနဲ့တိတ်နဲ့ရှိပါတိတ်ကြော့ပါမနေပါဘူးလူပေါင်
းမူတဲစကန်တိတ်ပိုက်စဉ်လက်နက်ခရံအများအပြားရရှိပြီးစစ်ကောင်စီတပ်ဖွဲ့ဝင်၈ဦးသေဆုံးကြောင်း KNU ဘက်ကပြောပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအဲ့ဒီညောင်လေးပင်ခရိုင်ဟာစစ်ဘေးရှောင်ဦးရဲ့အများဆုံးထဲမှာပါဝင်ပြီးစစ်ဘေးကရေဘေးကတင့်ခဲ့တဲ့အတွက်ဒေသခံတွေကပို့ပြီးတော့ဒုက္ခရောက်နေရပါတယ်။အဲ့ဒီနယ်မြေထဲမှာစစ်ကောင်စီဘက်ကစခန်းအတော်များများလက်လွတ်ဆုံးရှုံးခဲ့ရတာတွေရှိသလိုနောက်ထပ်စခန်း၃ခုလောက်ပဲကျန်တော့တယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်။အခုမူတဲ့စခန်းဟာစစ်ကောင်စီရဲ့အရေးပါတဲ့စခန်းတစ်ခုဖြစ်ပြီးထောက်ပို့လုပ်ငန်းတွေကိုအဓိကလုပ်နေတဲ့စခန်းလို့လည်းသိရပါတယ်ရှင်။